မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမှုဝန်ပိုင်းတစ်ခုအကြားရုံးရင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့တာ၃နှစ်ကြာလာပြီးတဲ့နောက်လူပေါင်း4,600,000ကျော်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်ပြီးလိုအပ်နေတော့မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်မှုရုံး UNOCHA ကပြောလိုက်ပါတယ်အဲ့ဒီအထက်မှာဒုက္ခသည်စခန်းတွေထဲဆိုးရွားတဲ့အခြေအနေအောက်မှာနေထိုင်နေရတဲ့လူပေါင်း3,400,000နီးပါးနဲ့တီးခြားရွာလေးတွေမှာနိုင်ငံသားမဟုတ်ဘဲနေထိုင်နေကြရသူအများပြားပါတယ်လို့တောက်ကြနေကမြို့မှာလုပ်တဲ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင် UNO 6အဖွဲ့ရဲ့ထုတ်ပြန်ချက်ကိုပြောခွင့်ရစတီဖန်ဒူဂျရစ်ကပြောသွားပါတယ်။ရခိုင်ပြည်နယ်ကအိုးဝင်စွန့်ထွက်ပြေးရသူတွေနဲ့အကာအကွယ်မဲ့နေသူတွေအတွက်တင်းတင်းလျောက်ပတ်တဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့အသက်မိုးဝမ်းကြောင်းမှုတို့ဟာအဓိကဆိုးရိမ်မွယ်ကိစ္စတစ်ခုအဖြစ်ဆက်ရှိနေတော့မယ်လို့ကုလသမဂ္ဂကပြောပါတယ်။ရခိုင်ပြည်နယ်ကထောင်ပေါင်းများစွာသောလူတွေရဲ့လွတ်လပ်စွာသွားလာခွင့်အပေါ်ကန့်သက်ထားတာကြောင့်စာနာရေးခါကျန်းမာရေးဆောင်ရှောက်မှုပညာရေးအသက်မိုးဝမ်းကြောင်းနဲ့တခြားအခြေခံလိုအပ်ချက်တွေစုစုရေးရေးပါထိခိုက်နေပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေါ်မှာပဲမိခိုအားထားနေကြရတယ်လို့ဆိုပါတယ်။အိုးရင်ဆွန့်ခွာထွက်ပြေးရသူလူပေါင်း4,000လောက်အထိဟာကမ်းရိုးတန်းနဲ့မီတာ900လောက်အတွင်းမှာရှိတဲ့စခန်းတွေမှာနေထိုင်နေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။မိုးတုံရာသီဝင်လာတော့မှဖြစ်တာနဲ့အတူကမ်းရိုးတန်းတစ်လျှောက်ရာသီဥတုအခြေအနေဆိုးရွားလာပွဲရှိတယ်လို့ UNO 6ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။